မွတ်စလင်နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ယာယီတားမြစ်မှုနဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုကလက်ခံတဲ့အစီအစဉ်ကိုဆိုင်းငံ့ဖို့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုအကောင့်ထဲဖော်မှုမှာသူ့အနေနဲ့အချိန်ယူခဲ့ဖို့ကောင်းတယ်လို့အမေရိကန်မိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကဥပဒေပြုအမတ်တွေကိုအင်္ဂါနေ့ကပြောဆိုခဲ့ပြီးဒီအစီအစဉ်ကိုစတင်ကျင့်သုံးရမှာကွန်ဂရက်လွှတ်တော်နဲ့ဆက်သွယ်ဆောင်ရွက်မှုအားနည်းခဲ့တဲ့အတွက်လဲသူ့မှာတာဝန်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ကွန်ဂရက်လွှတ်တော်ပထမဦးဆုံးအကြိမ်ဖြစ်အင်္ဂါနေ့ကရောက်ရှိလာပြီးအောက်လွှတ်တော်မိမြေလုံခြုံရေးကော်မတီရှင်းမှဝန်ကြီးကယ်လီကထွက်ဆိုချိန်မှာသူ့အနေနဲ့အချိန်နည်းနည်းလောက်ပိုယူခဲ့သင့်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။မွတ်စလင်နိုင်ငံတချို့ကနိုင်ငံသားတွေကိုပြည်ဝင်ခွင့်တားမြစ်လိုက်တဲ့နိုင်ငံတွေရဲ့စရင်ကိုပြုစုတဲ့နေရာမှာဘာသာရေးကိုအခြေခံစဉ်းစားခဲ့ခြင်းမရှိခဲ့ကြောင်းပြောဆိုရင်းသမရရဲ့အမိန့်နဲ့ပတ်သက်လို့အောက်လွှတ်တော်ရဲ့ဝေဖန်မှုတွေကိုလည်းကာကွယ်ပြောကြားသွားခဲ့ပါတယ်။မွတ်စလင်နိုင်ငံတွေဖြစ်တာကြောင့်ဆုံးဖြတ်ရတာမဟုတ်ပဲသူတို့စီကတရင်အချက်လက်တွေကိုမယုံကြည်တဲ့အတွက်စည်ရင်ထဲမှာထည့်သွင်းခဲ့တာဖြစ်ကြောင်းကိုထွက်ဆိုခဲ့ပါတယ်။ပြည်ဝင်ခွင့်တားမြစ်လိုက်တဲ့နိုင်ငံတွေကလက်တွေ့မြေပြင်အခြေအနေတွေကြောင့်ရှောက်လွာတွေကိုတိတိကျကျစီစစ်ဖို့မလွယ်တာကြောင့်သမရရဲ့အမိန့်ထုတ်ပြန်ချက်ဟာလိုအပ်တယ်လို့လည်းဝန်ကြီးကယ်လီကပြောဆိုသွားခဲ့ပါတယ်။